ဒီကဖြန်ပြူနေတယ်မူရဲ့ဆေးဝါးတွေကိုအဓိကဖြန်ပြူနေတယ်မူရဲ့ခိုင်းနဲ့မူရဲ့ဆေးဝါးအမြောက်အများဖန်ဆီးရမိခဲ့တဲ့အကြောင်းထိုင်းဘင်းရဲ့တက်မတော်ဒူဘိုကျုပ်ကဒီရဲ့ပိုင်းမှာပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီသတင်းကိုကျွန်မမအေးမှာကပြောပြပေးမှာပါထိုင်းနိုင်ငံရုပ်တရက်ပြည်နယ်ဘမ်မအင်မြို့နယ်အတွင်းကနေတလုံးကိုဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာအိုက်စ ့အခုလိုထုတ်ပြန်ပြောဆိုသွားပါတယ
်
သူပြောသွားတဲ့အထဲမှာရွှေသတိကံဒေတာကလာတဲ့ ice မူရစေဝါကီလို400နဲ့ခေတမင်မူရစေဝါကီလို160စိတ်ကြွဆေးပြား3,800လို့ဖမ်းမိခဲ့ပြီးအယုဒ္ဓယပြည်နယ်ကနေတဆင့်ဘူးရစ်ဆေးဝါးတွေကိုပြည်နယ်အသီးသီးကိုဖြန့်ချီနေတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ဖမ်းမိတဲ့ဘူးရစ်ဆေးဝါးတွေဟာကာလတန်ဖိုးဘန့်ဝင်တန်ပေါင်း1000ကျော်လောက်တန်ဖိုးရှိပါတယ်။အခုဖမ်းမိတဲ့ဘူးရစ်ဆေးဝါးတွေဟာရွှေသတိကံဒေသအင်းနီနာချင်းနိုင်ငံတစ်ခုကနေဘူးရစ်ကုန်တဲ့တူကပို့လာတာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘူးရစ်ခိုင်းဝင်3ဦးနဲ့အတူသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေအိမ်ကဘန်စာအုပ်12အုပ်ကိုသိမ်းဆည်းခဲ့ရမှာစုစုပေါင်းထိုင်းဖက်ငွေ185သန်းကျော်ကိုလည်းနိုင်ငံတော်အပိုင်းဖြစ်တည်ယူလိုက်ကြောင်းထုတ်ပြန်ခဲ့ပါတယ်။ရွှေသတိကံဒေတာကမူရစ်မောက်ကိုကိုင်းနေဟာမူရစ်စေဝါတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဖက်ကိုအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စံမှာထုတ်ပြန်တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစ်စေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်။ထိုင်းဆိုရအနေနဲ့တစ်နှစ်အတွင်းရွှေတရီကန်ဒေတာထုတ်စိတ်ကြွဆေးပြားတန်ပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခံ642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းဘက်ဝင်တန်း600ကျော်ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူနိုင်ခဲ့ကြောင်းထိုင်းမြောက်ပိုင်းမူရင်နေနေတာဝန်ရှိသူတွေကမကြသေးခင်ကပဲသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။